ဗရန်မြို့မှာပင်မကျောင်းသားစစ်ကြောင်းကိုအစိုးရကအကြမ်းဖက်ဖြိုခွင်းခဲ့ပြီးဖမ်းဆီးခဲ့တဲ့ကျောင်းသူကျောင်းသားတွေကတချို့ပြန်လွတ်လာတာရှိတယ်ဆိုပေမဲ့အခုချိန်ထိဆက်ပြီးတော့ဖမ်းခံထားရဇဲသူတွေလည်းရှိနေပါသေးတယ်။ဒါပြင်လည်းပြီးခဲ့တဲ့မလ28ရက်နေ့ကရှမ်းကုန်းနဲ့မန္တလေးအပါအဝင်နေမြို့တချို့မှာဖမ်းဆီးခံကျောင်းသူကျောင်းသားတွေကိုပြန်လွတ်ပေးဖို့အကြမ်းဖက်မှုဆန့်ကျင်ရေးလှုပ်ရှားမှုတွေအတွင်းမှလည်းနောက်ထပ်ကျောင်းသားတွေထပ်ပြီးတော့ဖမ်းခံခဲ့ရပါတယ်။အခုဆိုရင်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ဦးဆောင်လှုပ်ရှားခဲ့တဲ့ကျောင်းသားခေါင်းဆောင်တချို့ကိုပုံမှန်၅ခုစီတက်ပြီးဆွဲချက်တင်လိုက်တာမို့အလားအလာကထောင်ချဖြစ်ဖို့များတယ်ဆိုပြီးတော့လည်းသုံးသပ်နေကြပါတယ်။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ဦးဆောင်လှုပ်ရှားခဲ့တဲ့ကျောင်းသူတူဖြစ်တဲ့မတ်ဖြူဖြူအောင်ရဲ့မိခင်ဒေါက်တာနာခင်ကတော့တမိအတွက်သားမကမတရားဖမ်းဆီးခံထားရတဲ့ကျောင်းသူကျောင်းသားတွေအတွက်စိုးရိမ်နေလို့ပြောပါတယ်။
ဒီမှာပုံပြမှုကတော့ဖြည်းဖြည်းအောင်နဲ့ပတ်သက်လို့နေမဟုတ်ပါဘူး။ကျောင်းသားအားလုံးဗမာပြည်မှာရှိတဲ့အနာကပ်ပြောင်းနေတဲ့လူငယ်တွေအားလုံးအတွက်ကျွန်မတော့ကရှိပါတယ်။ဒီအစိုးရကတော့သူ့ပတ်သက်တဲ့မှာရှိတဲ့ပုံမှန်တွေတော့အမျိုးမျိုးလုပ်မှာပဲ။ကိုနေရာကိုတပုံဖမ်းတယ်လို့အတင်းလိုက်ဖမ်းပြီးတော့ကလေးကိုဖမ်းဆီးပြီးတော့အမှုတွေတွဲပြီးတော့ထောင်ချဖို့စီစဉ်နေတာကျွန်မတို့အစိုးရရဲ့တည်ပါတယ်။ကလေးကိုထောင်မချချအောင်မရောက်ရအောင်တပိတ်စခန်းကိုလည်းသူတို့ခွင်ထဲကိုမရောက်ရအောင်လက်ဗရန်မှာပိတ်ဆို့ပြီးတော့အေးစီစီဖမ်းခံမှမယ်လို့ပြောတာကိုရှိုက်နဲ့ဖမ်းဆီးရတာဒီအစိုးရကဘာမှမယိုးတာဘူးတခုခုကိုကြံရွယ်နေတယ်တခုခုကိုလှုပ်ချင်တယ်ဆိုတော့ကျွန်တော်ကသိပြီးသားပါရှင
်အစည်းအဝေးဖို့ဆိုပြီးတော့ဖမ်းဆီးခဲ့ပေမဲ့အခုတော့ပုံမှန်၅ခုနဲ့ဆွဲချက်တင်ခံထားရတဲ့ကျောင်းသားကောင်းဆောင်ကိုတီဟဝင်းတင်ရင်မိခင်ဒေါ်လီလီထွေးကတော့ကောင်းမွန်တဲ့ပညာရေးစနစ်ရဖို့တောင်းဆိုကြတဲ့တားအပါအဝင်ကျောင်းသားတွေကိုလက်ထိတ်ခတ်ပြီးတော့ရုံးထုတ်လာတာသူမမြင်ရဘူးလို့ဆိုပါတယ
်ကိုသားကိုကျောင်းသားကောင်းဆောင်ဆိုပြီးတော့ဖမ်းကျင်နေပွင့်လင်းမြင်သာသွားနေဖမ်းပေါ့ဟုတ်ဟိုမဟုတ်ဘဲသူတို့ကလိမ်ငယ်လှည့်ပြားပြီးတော့အဲ့သေးဆင်မယ်ဆိုပြီးတော့ဖမ်းသွားသူတို့အာနာပိုင်ဖွဲ့စည်းပွင့်လင်းမြင်သာမှုမရှိဘူးပေါ့ဖမ်းသွားကြရကခုသားကိုမမြင်ရဘဲဘယ်ခေါ်ဝါခေါ်ဝါမှလည်းမသိဘူးဆိုတော့ဟိုမိခင်တယောက်နေနဲ့ပြည်ပင်တော့ကရောက်တာပေါ့အဲ25နှစ်လုံးဆိုတော့မှတွေ့ရတော့ကိုသားမျက်နှာလေးမြင်ရကိုစိတ်ပျော်လဲပျော်တယ်ပေါ့နော်ဒါပေမဲ့ကျောင်းသားတွေကကိုသားတွေမဟုတ်ပေါ့ဟိုလက်ထိတ်တွေခတ်ထားတာအရန်ခံစားရတယ်လက်ထိတ်ခတ်ထားတော့ကျောင်းသားတွေကသူတို့ရဲ့အာနာလူရယ်မို့သူတို့ကတ္တဆိုင်လူရယ်မို့ဖြူဖြူချင်းချင်းရိုးသားသားနဲ့ခုမကောင်းတဲ့ပညာရှိတဲ့တခုငင်းကြွားစွာနဲ့ဆန္ဒပြတာကိုသူတို့ကအဲ့လိုမျိုးလုပ်တာအယက်ခံစားရတာပေါ့နော်ငင်းကြွားစွာဆန္ဒပြတာမကောင်းတဲ့ခြေတစ်ခုဆန္ဒပြတာကျမတို့အပြစ်မရှိဘူးပဲထင်တာပဲလေနိုင်ငံသားလိုက်မှာလွတ်လပ်စွာစုဝေးခွင့်ဆန္ဒပြခွင့်ရှိရဲဆိုတာကိုပါပြီးသားပဲအချိန်ကဥပဒေမှာအဲ့ဒါသူတို့ကမတရားဖန်ဆီးထားတယ်လို့ပဲကျမမြင်နေကျမသားရောဖန်ထားတဲ့ကျောင်းသားကျောင်းသူပြည်သူတွေကုန်လို့တော့တရားပြပါကနဲ့အများဆုံးလွတ်ပေးစေချင်တယ်ကျင်းနေနောက်ပြီးတော့လက်ထိတ်ခတ်တာကိုလည်းကျမခံစားရတယ်။ကုသတမီးချင်းစာနာပါလက်ထိတ်ခတ်ထားကြတဲ့ကျောင်းသားတွေကဒါခိုးမှုလည်းမဟုတ်၊ဂျိုက်မှုလည်းမဟုတ်၊ပရိမှုလည်းမဟုတ်ဘူး။နိုင်ငံတော်ပုံစံမှုလည်းမဟုတ်ဘူး။အညွတ်တူတက်နေတဲ့ဟိုကျောင်းသားလူငယ်တွေကိုအညွတ်ချိုးလိုက်တာလို့ပဲကျမမြင်နေ
။မလ28ရက်နေ့ကရန်ကုန်လှုပ်ရှားမှုမှာအဖမ်းခံလိုက်ရတဲ့ကိုနန္ဒစစ်အောင်ရဲ့မိခင်ဒေါ်မီမြင့်အေးကတော့ဖမ်းလိုက်ပြီလို့တည်တည်ချင်းတားကိုတွေးဖို့ရဲစခန်းတွေကိုလိုက်ခဲ့ပေမဲ့တားကိုမတွေ့ခဲ့ရဘူးလို့ပြောပါတယ်။တားအတွက်စိုးရိမ်ပေမဲ့မှန်ကန်တဲ့သူ့ရဲ့လဲရွက်တွေကြောင့်ဂုံယူတယ်လို့လည်းပြောပါတယ်
။ရဲစခန်းက300လောက်ပြောင်းလိုက်တယ်။ကျမတို့ကိုဘက်လွှဲလိုက်ဒီဘက်လွှဲလိုက်လို့တာပေါ့နော်။အဲ့လိုလိုချင်းနဲ့နောက်ပိတ်ဆုံးကြတော့တန်းယုံရောက်တဲ့ခါကျတော့ကျမမျိုးသားနဲ့ကျမသားအထုပ်တွေနဲ့ထိုင်ဆောင်နေကြတယ်လေ။ခရိုင်ယုံမှာပေါ့နော်။ချုပ်ကလေးနဲ့ထိုင်ဆောင်နေကျမသားကိုဘယ်ပေါ်လိုက်မှန်းမသိပြန်အောင်တခါလှုပ်လိုက်တယ်။ကျမခံစားရတာပေါ့နော်။ကျမသားကခုပဲသူ့ရဲ့သူမလား။ကသားကိုဘာများဖြစ်မလဲဆိုတော့ကျမအခုစောင့်နေရပါပေါ့နော်။ကျမသားကောင်းတယ်လို့လုပ်တဲ့အတွေ့ကျမကရပါတယ်ကျမသားအတွက်အများကြီးဂုဏ်ယူပါတယ်နော်မိခင်တယောက်အနေနဲ့ကျမသားကိုအခုလိုကျမသားကပညာရေးနဲ့ပတ်သက်ပြီးတော့ပညာရေးဥပဒေနဲ့ပတ်သက်ပြီးတော့သူ့တွေကိုပြင်နိုင်အောင်လုပ်တဲ့အတွက်ကျမသားဆန္ဒသမန်နဲ့လုပ်သွားတာကျမတို့မျက်စိရှိမှတွေ့တဲ့အတွက်ကျမကသားကိုမိုးရတာဂုဏ်ယူပါတယ်ဒီအတွက်ထောင်ကျသွားတာတော့ကျမဂုဏ်ယူပါတယ်အခုကျတော့ကျမသားကိုအဲ့လိုမဟုတ်ဘဲနဲ့တခြားပုံမှန်တွေပဲတတ်တဲ့အခါကျတော့အဲ့ဒါတခုပဲကျန်တာကတော့ကျမသားအတွက်ကျမအញ្ញံဂုဏ်ယူပါတယ်
ကိုနန္ဒဆီအောင်ရဲ့မိခင်ဒေါ်မီမြင့်အေးပါရှင်မဖြူဖြူအောင်ရဲ့မိခင်ဒေါ်တနာခင်ကတော့
မတရားဖန်ဆီးချုံနှောင်ထားတဲ့တမီအတွက်ကောအားလုံးအတွက်ကောအားလုံးကလေးတွေအတွက်ကောကျွန်မရှင်လက်မှာနီးနေအောင်ခံစားရပါတယ်ရိုးရိုးတန်းတန်းပါရိတ်နှက်ပြီးတော့မတရားဖန်ဆီးပြီးမတရားချုံနှောင်ပြီးမတရားဥပဒေနဲ့လုပ်တာကိုကျွန်မလုံးဝမကျေနပ်ပါဘူးကျွန်မစိတ်ထဲမှာလည်းခံပြင်းနေဒေါသလည်းထွက်မိပါတယ်မိခင်ဒီအောက်နဲ့ရင်နာရပါတယ်ဒါပေမဲ့ကျမတမိအတွက်ကိုအားလုံးအတွက်ကိုခလေးရဲ့အတွက်ကိုကျမဂုံယူနိုင်တာဒီအစိုးရရဲ့ရှေ့တလန်းတိုးမှာနောက်ကိုဆယ်လန်းဆုတ်သွားတဲ့အစိုးရမျက်နှာပုံသူ့ရဲ့တကယ်စစ်မှန်တဲ့မျက်နှာပုံကိုကျမကခွာချနိုင်ခဲ့လို့ကျမတမိတွေရော
ကျမသမီးအတွက်တင်ပေါ့အားလုံးကျောင်းသားတွေပါဝင်လှူရှာတဲ့ဝိုင်းရံနဲ့ကူညီသူအားလုံးအတွက်ကျမကျေးဇူးတင်ပါတယ်လို့ကျမအဲ့လိုပြောချင်ပါတယ
်ဂျာကတော့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးလှူရှာမှုကြောင့်ဖန်ခံထားရတဲ့ကျောင်းသားကောင်းဆောင်တချို့ရဲ့မိခင်တွေရဲ့ခံစားချက်ပါရှင်လက်ဗရန်မြို့မှာဖမ်းဆီးထားတဲ့ကျောင်းသူကျောင်းသားတချို့ကိုပြီးခဲ့တဲ့မလ25ရက်နေ့ကလက်ဗရန်တရားရုံးမှာရုတ်ထုတ်လာစဉ်အတွင်းမှာလဲတရားရုံးရှိမှာတာသမီဇောနဲ့မောနေကြတဲ့မိဘတွေမျက်ရည်အဖျံဖျံကျလို့ဝန်းနေပြီးငိုကြွေးနေကြတဲ့မိခင်တွေကိုတွေ့ရပါတယ်ဒါပေမဲ့ဒီမိခင်တွေရဲ့မျက်လုံးတွေမှာမျက်ရည်တွေပြည့်နေတယ်ဆိုပေမဲ့သူတို့ရဲ့မျက်နှာတွေမှာတော့သားသမီးတွေအတွက်ဂုဏ်ယူတဲ့အပြုံးတွေကိုကျမတတိထားမိရဲဆိုတာပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါအောင်ရှင်နောက်တစ်ပတ်မှာကျမတို့ပြန်ဆုံရအောင်ပါနော်တောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်